Welcome to the Voice of America in Burmese.
ဒီနေ့ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်ဒီဇင်ဘာလ6ရက်တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3049နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook, YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုပဲဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ဟောမဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းမှာတော်ရရှင်များရှင်ကျမတင်ကြီးထိုက်ပါကိုခင်မောင်စိုးမင်းနဲ့အတူသတင်းတွေကြီးညာပါမယ်ရန်ကုန်မြို့တွင်တနင်္ဂနွေနေ့မနက်ခင်းစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲကိုစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဘက်ကကားနဲ့တိုက်ပြီးတော့ဖြုတ်ခွဲပါတယ်ဒီဖြုတ်ခွဲမှုအတွင်းမှာ3ဦးဒဏ်ရာရပြီးတဦးကတော့စိုးရိမ်ရတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ရဲ့အန်တီဂျင်နဲ့ပတ်သက်ပြီးအတိအကျအကဲမဖြတ်နိုင်သေးဘူးလို့အမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောဆိုထားပါတယ်ဒီသတင်းလေးနဲ့အတူထိတ်တန့်ရောက်သတင်းလေးနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းလေးအပြီးမှာတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကဦးတင်ဦးကိုစစ်ကောင်စီဥက္ကဋ္ဌကလာရောက်တွေ့ဆုံခဲ့ပါတယ်ဒါနဲ့ပတ်သက်တဲ့တွေ့ဆုံမီဟိုဆက်သွယ်မေးမြန်းခန်းကိုလည်းကြားရမှာဖြစ်ပါတယ်ကျွန်တော်တို့ဒီနိုင်ငံတကာသတင်းတပုတ်အပြင်မြမရေးရာဆွေးနွေးကံတခါမီဒီယာမြင်ကွင်းသတင်းကြံနဲ့မြမပြမပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုခင်မောင်စုံမင်းတို့ပြောပြပေးပါအောင်ဗျာ
ဒီကတော့ဒီတော့ကျွန်တော်ကဘာဟိုတော့ဆေးဦးတွေတော့ဒီမလာပြတာပေါ့နော်
ရန်ကုန်တိုင်းချင်းမြတိုင်းမြို့နယ်တွင်ဆင်အနာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့တွေကကားနဲ့တိုက်ဖြိုခွဲတာမှာတေဆုံးမှုမရှိဘူးလို့စစ်ကောင်စီဘက်ကသတင်းထုတ်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကတော့တေဆုံးမှုရှိတယ်လို့သတင်းထုတ်ထားပါတယ်။ချင်းမြတိုင်းမြို့နယ်တွင်ဒီဇင်ဘာလ5ရက်တနင်္ဂနွေနေ့မနက်ကဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့ကလူစုခွဲတာမှာ12ဦးဖမ်းဆီးခဲ့ကြောင်းဒဏ်ရာရသူ3ဦးရှိပြီးတဦးကတော့စိုးရိမ်ရကြောင်းဒဏ်ရာရသူတွေကိုစစ်ဆေးရုံပို့ထားတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဖမ်းဆီးထားသူတွေကိုအမှုဖွင့်အရေးယူမယ်လို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။လူ12ဦးဖမ်းဆီးခံရတယ်ဆိုတာကို NUG ဘက်ကလည်းဖော်ပြထားပေမဲ့ချိခိုက်ဒဏ်ရာရမှုနဲ့တေဆုံးမှုနဲ့ပတ်သက်လို့တော့ဖော်ပြမထားပါဘူး။ရန်ကုန်မြို့တွင်ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့တွေကတနက်နဲ့ပြည်ကနဲ့တိုက်တာကြောင့်ထိခိုက်တေဆုံးရတယ်ဆိုတဲ့သတင်းတွေကြောင့်ချိတ်လန့်တုံ့လောက်ရကြောင်းအကြမ်းဖက်မှုတွေအဆုံးသတ်ပြီးမတရားဖန်ခံထားရသူအလုံးပြန်လွတ်ပေးရေးနောက်ပြည်သူတွေရဲ့စံတော်ကိုလေးစားတန်ဖိုးထားဖို့စစ်အာဏာရှင်များကိုတောက်ဆိုတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံယုံကတနင်္ဂနွေနေ့မှာပဲထုတ်ပြန်ထားပါတယ်ရှင်
။မနေ့တနင်္ဂနွေနေ့ကရန်ကုန်မြို့တွင်းမှာစစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့တွေကကားနဲ့တိုက်ပြီးဖြိုခွင်းခဲ့တာကြောင့်ထိကြိုက်တန်ရတာတွေရှိခဲ့တယ်လို့အဖမ်းစည်းတွေလည်းရှိပါတယ်။အင်တာနက်လူမှုကွန်ရက်မှာတင်ထားတဲ့ဓာတ်ပုံတွေနဲ့ဗီဒီယိုဖိုင်တွေမှာကားတစ်စီးဟာဆန္ဒပြလူအုပ်ထဲကိုဝင်ရောက်တိုက်တဲ့အတွေ့လမ်းပေါ်မှာလူတွေလဲကုန်တဲ့ပုံတွေတွေ့ရပါတယ်။ရန်ကုန်မြို့မှာအဲ့ဒီလိုမနေ့ပိုင်းကအကြမ်းဖက်ဖြိုခွင်းမှုတွေလှုပ်ဆောင်ခဲ့ပေမဲ့နေ့လယ်ပိုင်းမှာနောက်ထပ်စစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီစန့်ကျင်တဲ့ဆန္ဒပြပွဲကိုအဲ့ဒီလိုဖြိုခွင်းလိုက်တာနဲ့ပတ်သက်ပြီးNUG အမျိုးသားညီညွတ်ရေးအစိုးရကပြင်းပြင်းထန်ထန်ရှုတ်ချကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ရန်ကုန်မြို့မှာတနင်္ဂနွေနေ့မနက်ပိုင်းကဆီယနာသိမ်းမှုဆန့်ကျင်တဲ့ငင်းချမ်းစွာဆန္ဒပြပွဲကိုစစ်တပ်ဖက်ကကြမ်းကြမ်းတမ်းတမ်းဖြိုခွက်ခဲ့မှုကိုဆန့်ကျင်တဲ့အနေနဲ့ရန်ကုန်မန္တလေးအပါအဝင်ဒေသတချို့မှာညီမျိုးစုံနဲ့ဆန့်ကျင်ဆန္ဒပြခဲ့ချပါတယ်တနင်္ဂနွေနေ့ညပိုင်းမှာတော့ရန်ကုန်မြို့ခံတချို့တံပုံးရိုက်ပြီးဆန္ဒပြကြပါတယ်ဖေဖော်ဝါရီလ1ရက်နေ့ဆီယနာတင်ပြီးတဲ့နောက်နိုင်ငံတော်ဝန်တံပုံးရိုက်ဆန္ဒပြပွဲတွေတွင်တွင်ကျယ်ကျယ်ဖြစ်ခဲ့ပြီးတဲ့နောက်လက်နေချီပြောက်ွယ်ခေရာကနေတနင်္ဂနွေနေ့ညမှာပြန်ပြီးတော့ထွက်ပေါ်လာတာဖြစ်ပါတယ်တနင်္ဂနွေနေ့မှာကြီးမြင့်တဲ့ဆန္ဒပြပွဲကိုစစ်တပ်ဘက်ကကားနဲ့တိုက်ဖြိုခွဲခဲ့ပြီးတဲ့နောက်ရန်ကုန်ကတခြားနေရာတွေမှာလည်းလမ်းပေါ်ထွက်ဆန့်ကျင်ဆန္ဒပြခဲ့ကြသလိုမန္တလေးမှာလည်းဆန္ဒပြကြပါတယ်တနင်္သာရီတိုင်းဒဝဲခရိုင်လောင်းလုံမှာလည်းရန်ကုန်နဲ့အတူရက်တီကျောင်းဆန္ဒပြခဲ့ချပါတယ်ရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နိုင်ငံကြီးဦးတည်ဦးက ရင်းချမ်းချမ်းဖြစ်စီလိုကြောင်းမြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပြောပါရယ်မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမနေ့တနင်္ဂနွေနေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် အဲ့ဒီလိုတွဲဆုံရမှာအသက်60လေးနှစ်ရှိပြီဖြစ်တဲ့ဦးတင်ဦးဟာဝစ်စင်ထားတဲ့တိုက်ပုံအင်ဂျင်မှာကုတ်တောင်းပုံအလံပါတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်
အလုံးလဲတောင်းမမှုနဲ့ပြည်ပြည်နဲ့အလေးခွင့်ချင်နေဆိုတာဘာဒါတွေတော့အတန်လုံးလုံးနဲ့တော့ပြောပါတော့ဘီယိုရီအမေရိကန်တန်မနက်ဖက်မြန်မာဘာသာစီစဉ်နေကိုမနက်
6 ၅ 3 ၅ ၉ 3 ၈ 0 ၆ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 ၅ 0 Belau Chika is the Lesuraka Matija Dijao, American Soya, Jemma Yisanya, Tawin Shiturika, Teningu Nima Piovare, they be Pinchan Lunet, the Pomu Matuya Jao, American Kuse Yoga Sanya Junjentu, Dr. Anthony Pauchika, CNN Yota, yes, State of the Union CCMA Piovare. Tapi melainkan dengan tekukan ini tekuku kusel lani de Omicron juga jauh, bobi tishi nama le dekemaro, agaknya masabu yeji de lule tuka piovari. American Jamai saya Muta Institute ye nyucai muda Dr. Francis Collins kalle Omicron ye meteja deja NBC ye Meet the Press sisi ma piovari. Omicron Yokweka Yen Tuyare Mukwe Te and the Netherlands Ragu Diabo. They might be nationally a chambi Juza Shabu Nibare Lule Duka Piovare.
Indonesia Nanya Java Chumoshi Amyzo Midauji Mount Samaron Sani Nega Pauwege Vinao and Ezon Lusa the Utis de Zombi Lu Dazen Baumyazwa Dan Yashi Kega De Dagan we Niago Songwa Tobini Jayabare. Erilo Mita on Bagwe Mujao Ninashi Jewariga Enwego Choi Bure Polan Twage B Taningane T Moiwa Tongebare Mita on Bagwemu Dango Kayare Atema Pawende Kamorantan Jewada Bonadiga Tukanza Mientwegearagu Akulo Piovare.
Ya kejadiannya itu kan di sini warga itu kan masih kan enggak biasanya kan banjir biasa gitu kan.
Senoro ni ne shoye bure sura mati ke jawa bu. Akong longa cece yodi ya pce dwara. Kau ni entuk lo migo re, pengurang memang bi moyo acharo raba, velo duga piodwa raba. Lama jen kaya entuk ngah cewa riga, cewa dariha, eh moyo telai sanwe pi sirwe ko, yadalau tayu bi velo ya ko piloa nija ya barre. Ya bau miado asir ya teda ganwe ha pi si kau ni ne entuk ko songwa bi, kolong yes kanwe ko tuaya ni tengja ya barre. Tercho riga ro, lure songwa tu bi gundwe, turu moyo wari ko tuaya bi.
အသက်ရှူခဲ့အောင်ပုံနှံ့တွင်နဲ့ပြည့်နေတဲ့လေလူနဲ့ပါပဲချောရီဘူးတွေထဲရောက်နေတဲ့သူတို့ပိုင်ပစ္စည်းတွေကိုတွားယူနေကြပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်ရဲ့အကြီးဆုံးအထိုက်အခံပါတီကိုထောက်ခံသူတွေကနိုဝင်ဘာလပိုင်းကလေးကနိုင်ငံတော်ဆန္ဒပြပွဲတွေလုပ်ပြီးဝန်ကြီးချုပ်ဟောင်းခါလီဒါဇီယာကိုပြပတ်ထွက်စေကူတာခွင့်ပြုရေးတောင်းဆိုခဲ့ကြပါတယ် ဝင်ကြီးချုပ်ဟောင်းဇီယာရဲ့ဘင်္ဂလားဒေ့ရှ်နက်ရှင်နယ်ပါတီရဲ့ကျောင်းသားအဖွဲ့ကနိုင်ငံတော်ခုနှစ်ရက်ကြာဆန္ဒပြပွဲတွေကိုစီစဉ်ခဲ့တာဖြစ်ပြီးဒီဇင်ဘာလ၄ရက်နေ့စနေနေ့မှာပြီးဆုံးပါတယ်အထိုက်ခံခေါင်းဆောင်အသက်86နှစ်အရွယ်ဇီယာမှာအသေးကြောင့်ရောဂါဖြစ်နေပြီးပြပတ်ထွက်စေကူတာခွင့်မပေးရင်အသက်ငယ်ဖို့ခက်ခဲလိမ့်မယ်လို့နိုဝင်ဘာလ27ရက်နေ့မှာသူမရဲ့ Agari Laisa Mune, Natasha Shekunema, Town and Senate, Pitan, CHMA, Kantaya, Ziago, Soya, Gabiba, Tokwa, Quintamitara, Pipare, Ziaia, Badiga, Gonson, Trigaro, Soya, Nine, Eddie, Tamichego, Yoping, Pipu, Downsu, Nichabade, Natana, Sebine, Mala, Dremaro, Kobinai, Gusemu, and the Ejau, Atakan, Gonson, Ziaia, Town and Go, Soya, Sangan, Lipi, Kanwin, Tonga, Lupi, Kera, Pipare.
CNN ဒရင်ထာနာကသူတို့ရဲ့ရုံးမြင့်တန်ကြားအစီအစဉ်တင်ဆက်သူခရစ်ကူမိုကအခုဖြစ်သူနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှုဟောင်းရဲ့လိမ်မိုင်းဆိုင်ရာကျူးလွန်မှုဆွဆွဲချက်တွေနဲ့ဆက်နွယ်ပြီးထုတ်ပယ်လိုက်တယ်လို့စနေနေ့ကပြောပါတယ်။သူ့ရဲ့အကိုအန်ဒရူးကူမိုဟာနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှုလောက်ခဲ့စဉ်ကအမျိုးသမီးတွေအပေါ်လိမ်မိုင်းဆိုင်ရာကျူးလွန်ခဲ့တယ် Ajanyan the Cho Pere Adwe, CNN Drintanaye, Simeon Tamache the Chogo, Cho Pau Mijau, Pigare Milaga, Winkan Gebare, Dugo and Rukumoha, New York Bune, Ochoe Mu, Pietawin Tanzangazima, Amyotomiri Bole, Mansaya, Chulo Mudwe, Shigare, so be, so Zwajari, Topo Gabide now, Ogolaga, Tope, Kangayabare, Kamia.
မဟာသနောကျင်းတနင်္လာနေ့မနေ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သိယူထိုင်တဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့ပတ်စင်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကသူရဦးတင်ဦးကိုမြန်မာစစ်ကောင်စီရဲ့ဥက္ကဋ္ဌဘုယုံမူကြီးမင်းအောင်လှိုင်ကမနေ့
ညမကြီးမကောင်းလို့တဲ့သူကြားလို့သူလာပါတယ်အဲ့လိုပြောပါတယ်ဟုတ်ကဲ့
တွေးတဲ့အခါမှာရောဘာတွေပြောသွားပါလဲသူ့ဘက်ကနေပြီးတော့
တွေးတဲ့အခါတော့သူပြောတော့ကွာတော့ဘာဟိုတော့ဆေးဦးတေတော့သူမလာပြစ်တာပေါ့နော်သူမလာပြစ်တာပေါ့သူလုံးလေးနည်းနည်းများလို့မလာပြစ်တာပါတော့ကြားမှာလဲတော်လိုင်းနေမတိုင်ခင်သူစားဖို့ရှိတယ်အဖိတ်ဆာနဲ့ဖုတ်ကတ်လိုက်တာပေါ့အဲ့ဒါနဲ့နောက်ပိုင်းအဘမလာနိုင်တော့သူစိတ်တော့ပြစီဖုတ်တယ်လဲတော့တယ်အဲကျွန်တော်ရရင်ဝန်တာတယ်အဘလည်းတွေ့တယ်ရပါတယ်ဘာလို့ဟုတ်တယ်ဟုတ်ကဲ့လို့ပြောတယ်ဘာလို့သိစကားမပြီးတော့တဲ့လို့ပြောတယ်အဲတော့သူကလည်းဒီဖေကိုကြောက်နေတယ်အိမ်မသိလို့ပေါ့အဲ့ဒါနဲ့ဒီရန်ကုန်ကိုရောက်တော့သူဒါဝါပြည်မဲ့လူတွေရှိတော့အဘဝါသူဟိုဒါဝါလာပြင်းနေကြောက်လာတယ်ပေါ့အဲတရင်လည်းမင်းင်းနေတယ်သူပြောတယ်အခုဒီရောက်တော့ကြဲကြဲမမတွေ့ရတော့ဝတ်တာလားအဲဒါလို့ရှင်းွားနဲ့ပတ်သက်လိုက်သူအတားရီရှင်းမှုပတ်သက်လာတစ်ခုတိုင်းမလို့တမန်ရင်းမှုလို့ဥစ္စာတဲ့ဟိုစကားစကားဝင်ကြည့်တဲ့အကုန်ပါတယ်အကုန်လုံးကြွားတာညောကြတာတော့
လက်ရှိဖြစ်နေတဲ့နိုင်ငံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ရောပြောသွားတာတစုံတရာရှိပါလား
အမရှိဘူးခင်ဗျအဲ့ဒါတော့မရှိဘူးလက်ရှိကတော့ဘာမှမပြောတော့ဇက်မကြီးချင်းနေပဲပြောတယ်အဲဘာတော့ပြန်ကလေးကိုလုံးထဲတော့ဘာပြောတယ်လေးကျမပါလေးကျမပါလေးတဲ့ဟိုအလုံးလဲကောင်းကောင်းမွန်မွန်နဲ့ပြပြလဲလေးဖြစ်ချင်တယ်ဆိုတာဘာဒါတွေတော့အတန်လုံးလုံးနဲ့တော့ပြောသွားတာ
သူရတုံ့ပြန်မှုရောဘယ်လိုရှိပါလဲ
ကျောတော့ပြန်မလို့ကောင်းပါလေပြောပါပဲသိခွာရတော့မရှိပါဘူ
းဘဘရဲ့ကျမ်းမာရေးအခြေအနေရောဘယ်လိုရှိပါလဲဓာတ်ပုံထဲမှာတော့တော်တော်လည်းဆန်းဆန်းပါပဲ
အခုကတော့တော်တော်ကောင်းတယ်ကောင်းကောင်းမွန်မွန်စားတယ်ကောင်းမွန်အိတ်တယ်စားလဲတင်းစားလဲကောင်းကောင်းဖတ်တယ်အစားစားဆောင်နေလဲဖတ်တာပေါ့ဟိုတင်းနေပိုင်းကျတော့သူလားတောင်းပါလေအဟိုဗီဒီယိုပီပီစီတို့အဲမြေကြီးမှာလည်းကြားနားထောင်ပါလေ
ဆိုတော့လက်ရှိဖြစ်နေတဲ့အခြေအနေတွေရောဘဘဘလောက်ထိအဲတိတယ်လို့ပြောလို့ရမလဲ
သူကတော့တိတယ်ကွာသူအားမရဘူးသူကိုယ်တိုင်လုံးလုံးချာချာမရှိတော့သူအဲအားမရဘူး
ဒ
ေါသထွက်တာကသူပဲရှိတယ်
တည်နေတော့တွေ့နေမှာပေါ့
ပြောပြောပြီးဒေါသထွက်တာပေါ့ဟုတ်ကဲ
့ဘုမြေကြီးကျေးဇူးပဲနော်အဲ့ဒါဆိုရင်နော်
NLD ရဲ့နိုင်ငံကဒုရဦးတင်ဦးကိုစစ်ကောင်စီဥက္ကဋ္ဌလာရောက်တွေ့ဆုံသွားရတဲ့ပတ်သက်လို့ကိုရန်နိုင်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းတပုတ်ကိုတင်ပြခြင်းပါတယ်အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားနေဆက်ဒီဇိုင်းကာယံထားပါကိုပြသလာတဲ့ပြကန်းတစ်ခုကိုအမေရိကန်ပြောင်စု Washington DC မြို့တော်မှာဖွင့်လှစ်လိုက်ပါတယ် အဲ့ဒီဒတိုင်းတိဆောက်ထားတဲ့ဘီဒုကာနဲ့ဒီဇိုင်းပုံစံကြီးရဲ့ရှုထောင့်အနေထားကိုကြည့်ရှုံတင်တာမကတဘာဝပတ်ဝန်းကျင်သမိုင်းနဲ့နောက်ဆက်တွဲတင်ဂီတာတွေကိုလည်းရောင်းမြန်ဟတ်စီတယ်လို့ဆိုပါတယ်မဂ္ဂဇင်းမက်စကောလော့ဖ်ရဲ့သတင်းကိုကိုခမောင်ဆိုမင်းပြောပြမှာပါ
အမေရိကန်နဲ့မက္ကဆီကိုနိုင်ငံခြားနေဇက်ကယန်ထားတဲ့တရိုင်းတီဆောင်မှုဟာနိုင်ငံရေးအရာလေကွဲပြားခြားနားစီတဲ့အရေးကိစ္စတစ်ခုဖြစ်ပါတယ်။နေဇက်ကယန်တဲ့တရိုင်းဆိုတာဘာလဲဆိုတာအမျိုးသားပြရရဲ့ဥက္ကဋ္ဌအယ်လင်ဖန်ရှ်ကအခုလိုပြောပါတယ်။
The National Building Museum is our nation's museum.
ဒီတတိုင်းဟာတကယ်ကိုပြောင်မြောက်အောင်တည်ဆောက်နိုင်တဲ့တဘာဝပတ်ဝန်းကျင်အရေးအရာကိစ္စပဲဖြစ်ပြီးတော့ဒီကနေ့ရာစုနှစ်ရဲ့စီမံကိန်းတစ်ခုလည်းဖြစ်ပါတယ်။
တီတူတွေကိုသူတို့ရဲ့ဖြစ်စဉ်ပြောင်းလဲမှုတွေကိုစဉ်းစားသုံးသပ်နိုင်ဖို့အတွက်အကြောင်းအရာတစ်ခုနဲ့အဲ့ဒီရဲ့နောက်ဆက်တွဲဖြစ်စဉ်တွေကိုကျမတို့လိုအပ်ခဲ့ပါတယ်။အခုပြရိုက်မှာမီဒီယာအားလုံးနဲ့ပတ်သက်တာတွေမှတ်တမ်းဓာတ်ပုံရာပေါင်းများစွာတွေတတိုင်းအစိပ်ပိုင်းဟောင်းတွေဗီဒီယိုမှတ်တမ်းတွေနဲ့အသံသွင်းမှတ်တမ်းတွေကိုလည်းပြသထားသလိုရိုးရာနဲ့ပတ်သက်တဲ့တပ်စင် ထိုင်သူတွေကနိုင်ငံတောင်ပိုင်းကနေဆက်ကိုဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားနေကြပါတယ်။ဒီအချက်ဟာအမေရိကန်အာဏာပိုင်တွေနဲ့အဲ့ဒီနေဆက်မှာနေတဲ့ပြည်သူတွေကိုဖိအားတွေတက်ရောက်စေပါတယ်။ဒါနဲ့ပတ်သက်လို့အမျိုးသားပြရရဲ့ဒူးဥက္ကရာကသေးဖန်ငယ်ကတော့အခုလိုပြောပါတယ်။
There was a lot of political conversation.
နေဆက်ကိုကာယံထားတဲ့တိုင်းတွေဟာအမြင်သဘောထားတွေဖြစ်စဉ်တွေနဲ့နိုင်ငံရေးနဲ့ပတ်သက်တာတွေကိုအများကြီးညှို့ဆို့ထားပါတယ်။ပြည်သူအများစုဟာကျမတို့နေဆက်တွေနဲ့ပတ်သက်ပြီးသိနားမလည်ကြဘူးဆိုတာအဲ့ဒါတွေကရှင်းရှင်းလင်းလင်းပြသနေပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်ဖြစ်စဉ်သမိုင်းကြောင်းတွေကိုနားလည်နိုင်အောင်လာရောက်ကြည့်ရှုကြလိမ့်မယ်လို့မျှော်လင့်ပါတယ်
။ပြတိုင်းမှာအမေရိကန်လူဝင်မှုဆိုင်ရာဥပဒေတွေဘယ်လိုပြောင်းလဲသလဲဆိုတာနဲ့နေဆက်ကတိုင်းတွေကိုဘယ်လိုတိဆောက်ထားတယ်ဆိုတာပြသထားပါတယ်။ဒါအပြင်နေဆက်အဆောင်တပ်ဖွဲ့တွေကိုတိုးချဲ့လာတာနိုင်ငံကျော်ပြတ်ဖို့ကြိုးစားသူတွေကိုဖမ်းဆီးတာနဲ့နေဆက်တိုင်းကိုတိုးချဲ့ကာယန္တာအမေရိကန်အစိုးရရဲ့မူဝါဒတွေပြောင်းလဲလာတာတွေကိုလည်းပြသထားတာကြည့်ရှုနိုင်ပါတယ်။ဥပမာအားဖြင့်1924ခုနှစ်မှာနေဆက်အဆောင်တပ်ဖွဲ့တွေဟာ450လောက်ပဲရှိပါတယ်။အဲ့ဒီနောက်1992ခုနှစ်မှာ4000အထိတိုးချဲ့ထားပြီးဒီနေ့အချိန်အခါမှာတော့2000နီးပါးအထိရှိလာပါတယ်1990ပြည့်နှစ်ကစပြီးအမေရိကန်နိုင်ငံအတွင်းကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေအထက်ကခန့်မှန်း 8000 ကျော်လောက်ဟာအထူးသဖြင့်ရေငတ်တာနဲ့အပူလိုင်းတံတွေကြောင့်ပေဆုံးခဲ့ကြပါတယ်ခင်ဗျာ
ကိုကမောင်ဆိုးမင်းပြောပြသွားတာပါခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြခြင်းပါတယ်အရင်ဦးဆုံးမြန်မာအရေးဆွေးနွေးကမ်းပဲဖြစ်ပါတယ်ခင်ဗျာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တတ်မှတ်မှုနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမဲ့ကိစ္စကိုကုလသမဂ္ဂစီစစ်လက်ခံရေးကော်မတီ Credential Committee ကရွှေ့ဆိုင်းလိုက်ပြီးဒီတနင်္လာနေ့ကုလသမဂ္ဂအထွေထွေညီလာခံမှာအတည်ပြုဖို့ရှိနေပါတယ်အထွေထွေညီလာခံကအဲ့ဒီကော်မတီရဲ့ရွှေ့ဆိုင်းတဲ့ဆုံးဖြတ်ချက်ကိုသာလက်ခံလိုက်မယ်ဆိုရင် NLD အစိုးရကိုထောက်ခံခဲ့တဲ့ဒီမြန်မာတာဝန်ကြီးဦးကျော်မိုးထွန်းကပဲဆက်ပြီးတောင်းဝန်ယူသွားခွင့်ရှိမှာဖြစ်ပါတယ်။တမ္မကြီးဦးကျော်မိုးထွန်းကိုကျွန်တော်ဆက်သွယ်မေးမြန်းထားတာကိုဒီတစ်ပတ်ဆွေးနွေးကမှာတင်ဆက်ထားပါတယ်ဗျာ။ဦးကျော်မိုးထွန်းခင်ဗျာဒီအမြဲတမ်းကိုယ်စားလှယ်ရွေးမဲ့ကိစ္စပေါ့လေဒီကုလသမဂ္ဂရဲ့ Credential Committee ကနေဘာမှအဆုံးဖြတ်ချက်မချတော့ဘဲနဲ့ဒီအစီအစဉ်ကိုရွှေ့ဆိုင်းလိုက်တယ်လို့သိရပါတယ်အဲ့တော့ဘာကြောင့်အခုလိုမျိုးရွှေ့ဆိုင်းတဲ့အစီအစဉ်ဖြစ်သွားရတယ်လို့တန်မကြီးနားလဲပါလဲခင်ဗျာ
ကျေးဇူးပါဟိုဆောက်ပါတော့ဒီနေ့နေ့တည်းမှာတော့အလုပ်ပြီးတဲ့အတိုင်းပါတော့ Credential Committee စီဝေးလုပ်တယ်အဲလုပ်ပါတယ်ပေါ့နော်ဒီအဖွဲ့ဝင်၉နိုင်ငံကြမ်းမှာရှိတဲ့ကော်မတီစီဝေးလုပ်ပါတယ်ကော်မတီကသူတို့ close door ဆိုတော့အဓိကပါရီဆွေးနွေးလဲဆိုတာတော့ကျွန်တော်တို့ကကနနာတော့မသိဘူးပေါ့နော်ဒါပေမဲ့လည်းဒီ Credential Committee ဥက္ကဋ္ဌဖြစ်တဲ့ Sweden တမကြီးဒါသတင်းမီဒီယာကိုပြောတာတော့သူတို့ Twitter မှာလဲအဲပေါ်ပြထားတာတွေ့ရပါတော့အဲ့ဒီမှာတော့သူကတော့သူတို့ဒီတဖာဟိုဆုံးဖြတ်မဲ့ဥစ္စာကိုတဖာလုပ်တယ်ဆိုတဲ့ဥစ္စာလေးသူပြောတာရှိပါခင်ဗျဆုံးဖြတ်ချက်ကိုဟိုဆိုင်းငံ့ထားတာပေါ့နော်ဆုံးဖြတ်ချက်မလုပ်ဖို့ဆိုင်းငံ့ထားတယ်အဲဆိုတဲ့ဥစ္စာပါခင်ဗျသူကတော့အဲ့လိုပြောတယ်နောက်ပြီးတော့သူသတင်းမီဒီယာတမားတွေမေးတဲ့ဥစ္စာတော့ credential committee report က plenary ကိုပေါ့နော်မျက်နှာဆောင်ကြီးအစည်းအဝေးကိုတင်ဖို့ရှိတယ်ပေါ့နော်အဲ့ဒီအထဲမှာကျမပဲအဲတိပါဆိုတဲ့ဥစ္စာမျိုးနဲ့သူပြန်ဖြေတာတော့တွေ့ရပါတယ်ခင်ဗျအ
ဲ့တော့ဒီညမှာပေါ့လေဟိုရှင်းရှင်းလင်းတစ်ခုသိချင်တာကဒီတမ္ပကြီးဦးကျော်မိုးတွန်းကဒီမြမပြည်ဆိုင်ရာအမြဲတမ်းကိုယ်စားလှယ်အဖြစ်နဲ့ဟိုဆက်ရှိနေမှာလားဘလို့အခြေအနေမျိုးနဲ့ဆက်ပြီးတော့ရက်တည်သွားရမှာပါလဲ
ဟိုဒါကလေကျွန်တော်ဒီနေ့အခုလောလောဆယ်မှာတော့ပေါ့နော်ပြောလို့ဟိုဥစ္စာမရသေးတဲ့အနေထားပေါ့နော်ပြောလို့မရသေးတဲ့အနေထားဆိုတဲ့ဥစ္စာက credential committee ရဲ့ report မလောက်ခင်မှာကြိုးမပြောခြင်းတဲ့ဥစ္စာရဲ့နောက်ပြီးတော့ခုနဟို credential committee ဥက္ကဋ္ဌလည်းတရင်သမားတွေကိုကြံနေပြောတဲ့ဥစ္စာမှာလည်းမရှင်းတယ်လေ
တင်းနေမှာရေးတာတော့ဟိုဟိုအာဖဂန်နဲ့မြန်မာတမကြီးတွေကအဲ့လိုမျိုးသူတို့လက်ရှိနေရာတွေမှာပဲဆက်ကြံနေလေဟိုဆက်ရှိနေလေအောင်မလို့ရေးကြပါတယ်ဆိုတော့
ဒီနေ့မှာဖော်ပြတဲ့ဥစ္စာကိုတော့ကျွန်တော်ဟို comment တော့လောလောဆယ်အခြေအနေမှာတော့မပေးလို့ပါဘူးခင်ဗျာ
ဟုတ်ကဲ့
အ
ကယ်၍ပေါ့ဟုတ်လားဒီရှေ့လာမယ့်ကာလတွေမှာကုလမကညီလာခံတွေမှာဟုတ်လားမြန်မာပြည်ရေးပြောဆိုဆွေးနွေးခွင့်ဒီရလာမယ်ဆိုရင်ဘလောက်ထိဆက်လို့နိုင်မယ်လို့တမန်ကြီးမျှော်လင့်ထားပါလေ
။ဟိုဥစ္စာပေါ့နော်ကျွန်တော်အခုတောက်လျှောက်ပဲပေါ့နော်ဒီကော်မတီတွေဟိုပင်မကော်မတီတွေရဲ့အစည်းအဝေးတွေမှာလည်းတင့်တော်တဲ့ကောင်းစဉ်တွေအောက်ကနေပြီးတော့ဥစ္စာပေါ့နော်ကျွန်တော်ပြည်သူအတန်ဟိုနိုင်ငံတကာကနေကြားအောင်လုပ်တဲ့ဥစ္စာတွေလည်းတောက်လျှောက်လုပ်နေတယ်ဆိုတဲ့အတွက်ကြောင့်ပေါ့နော်ဒီလိုပဲဆက်လက်ဆောင်ရွက်သွားပါမယ်ပေါ့နော်အခွင့်အရေးရရင်ရတယ်လို့ဆိုဆောင်ရွက်သွားမယ်ဆိုတာလေးတော့ပြောလို့ပါတယ်ခင်ဗျာဒါကြောင့်ခုနဒီမတားခင်ကာလမှာတော့ credential committee ကနေပြီးတော့မျက်နှာဆောင်ကြီးစည်းဝေးကိုသူတို့အစီရင်ခံစာတင်ဖို့ရှိပါတယ်အဲဆိုတော့အစီရင်ခံစာမှာပါတဲ့ဥစ္စာကလည်းဟိုပေါ့နော်ကျွန်တော်တို့ဘာပြောပြောကျွန်တော်တို့ပြည်သူတွေရဲ့ဟိုဥစ္စာပြောင်းဖို့တော့ဟိုဟိုမပြတ်သွားစေဘူးလို့တော့ကျွန်တော်ပြောလင့်ပါဟုတ်ကဲ့
အဲ့တော့အကယ်၍ပေါ့ဒီတမ္ပကြီးကပြောသွားသလို credential committee ကနေပြီးတော့ဟလာဒီမျက်နှာဆောင်ကြီးအစီရင်ခံစားနေဦးကျော်မိုးထွန်းကိုဒီနေရာမှာပဲဆက်ရှိစေဆိုပြီးတော့ဟိုအဲ့လိုမျိုးသားဟလာပြောခဲ့မယ်ဆိုရင်ဒီကုလသမဂ္ဂလုံထုံးလုံနီးတွေအရာပေါ့ဦးကျော်မိုးထွန်းရဲ့အမြဲတမ်းကိုယ်စားလှယ်တက်တန်းကဘယ်လောက်ထိဆက်ရှိနေမှာလဲခင်ဗျ
တော့အဲ့ဒါကတော့ခုနပဲ report မှာဘယ်လိုပေါ်ပြမလဲရဲ့နောက်ပြီးတော့သူတို့ committee အဖွဲ့ဝင်တွေကြားထဲမှာဘယ်လိုဆွေးနွေးတယ်ဆိုလဲအပေါ်မှာတော့မူတည်ပါတယ်ခင်ဗျဟိုပြန်ကြည့်လိုက်ရင်မနစ်ကကျွန်တော်တို့ February 1ရက်နေ့ကအနာသိမ်းမှုဖြစ်တယ်အဲနောက်ပြီးတော့ဒီ26ရက်နေ့မှာကျွန်တော်မိန်ကွန်းပြောတယ်28ရက်နေ့မှာဘာပဲပြောဟိုစစ်ကောင်စီကနေပြီးတော့ကျွန်တော် dismiss လုပ်တယ်နောက်ပြီးတော့အဲ့ဒီကြားထဲတွေမှာအဲကျွန်တော်နေရာအစားထိုးဖို့လုပ်တယ်ပေါ့နော်ဆိုတော့အဲ့ဒီကာလတွေတည်းကဒီကိစ္စတွေကဖြစ်လာတာပေါ့နော်အဲ့ဒီတည်းကဘာပြောပြောကျွန်တော်ဒီမှာမြန်မာအမြဲတမ်းကိုယ်စားလှယ်အနေနဲ့အဲ့ဒီတည်းကတော့သူတို့တွေဘယ်လိုပဲစူးစမ်းပေါ့နော်ဆက်လက်တည်ရှိနေတယ်ဆက်လက်ရှိနေခဲ့တယ်ပေါ့နော်အခုလည်းရှိနေတယ်ဆိုတော့ဥစ္စာကြောင့်ဘယ်ကာလတည်ဆိုတာတော့ဟိုကျွန်တော်အနေနဲ့ပြောလို့ခက်ပါတယ်ခင်ဗျာဟုတ်တယ်ဆိုတော့ခုနကခရစ်ချဲကိစ္စတို့ပါတို့ဆိုတဲ့ဥစ္စာကဒီအထွေထွေညီလာခံပေါ့နော်အခုဆိုရင်86ကြိမ်ပေါ့နော်86ကြိမ်ထွေထွေညီလာခံကဟို2020ဘယ်လိုပြော2021စက်တင်ဘာနေပြီးတော့စလိုက်တဲ့ဥစ္စာ2022စက်တင်ဘာလောက်အထိတော့တွားတော့ပေါ့နော်ဒါကြောင့်ဟိုခုနထပ်ပြောရရင်တော့ခရစ်ချဲကော်မတီရဲ့အစီအစဉ်စာကိုခဏလောက်စောင့်ကြည့်ပေးဖို့ကိုတော့ဟိုစပါပေါ့နော်ကျွန်တော်ထပ်ပြီးတော့မြေတားရက်ခံလို့ရတယ်ခင်ဗ
ျဟုတ်ကဲ့ဟိုဒီနေရာမှာတခုလေးမေးချင်တာကအစိုးပိုင်းတုန်းကပေါ့နော်ဒီ credential committee ကနေဘာမှဆုံးဖြတ်ချက်မချတော့ဘူးဒီကိုယ်စားလှယ်ရွေးချယ်ခြင်းကိစ္စကိုဒီတိုင်းပဲထားလိုက်တော့မယ်ဆိုတဲ့အနေအထားမျိုးတွေရှိခဲ့ပါတယ်ဒါပေမဲ့ဟိုတလောကမှာဒီ credential committee ကိုပြန်ခေါ်ပြီးတော့ဟိုဘက်ကတင်တဲ့ကိုစလေလားဒီဘက်ကတင်တဲ့ကိုစလေလားဆိုတာကိုဆုံးဖြတ်ဖို့အခြေအနေတွေဟိုစိုက်လာတာကျွန်တော်တို့သတိထားမိပါတယ်ဟိုအဲ့ဒါကဟိုဘယ်နိုင်ငံတွေကဘယ်လိုတွန်းအားတွေဟိုဘယ်လိုအခြေအနေတွေကြောင့်ဖြစ်လာတယ်လို့တန်မာကြီးနားလည်ပါလဲ
ဟုတ်အထွေထွေညီလာခံစပြီဆိုရင်အခုဆိုရင်ဘာပြောစက်တင်ဘာလ ဟိုကနေစတယ်ပေါ့နော်ဟိုစက်တင်ဘာဟိုဒုတိယအင်္ဂါနေ့ကနေပြီးတော့အထွေထွေညီလာခံစတယ်အဲအဲ့ဒီစပြီးရင်ကျွန်တော်တို့ဟိုစကောမဒီအဲ့ဒီ credential comedy ကိုဖွဲ့တယ်ပေါ့နော်ဆိုတော့ပုံမှန်အားဖြင့် credential comedy ကဟိုကျွန်တော်လည်းအရင်ကတော့ပြောပူပါတယ်ဒီလိုမျိုးဟိုစ November season ပါလောက်မှတွေ့တယ်ဆိုတဲ့ဥစ္စာဟိုပြောပူပါတယ်ဒါကြောင့်အခုလည်းတို့ပုံမှန်အရင်နှစ်တည်တော့ကတွေ့တယ်လို့ပဲပေါ့နော်ဒီအစည်းအဝေးကိုဒီနေ့မှာသူတို့လှုပ်တယ်ဆိုတော့ဟိုဘာကြောင့်ညာကြောင့်လဲဒါလှုပ်ထုံးလို့မီးရသူတို့ဟိုတွေ့တယ်အဲဆွေးနွေးတယ်တင်ပြလာတဲ့ credential တွေကိုဟိုစီစစ်တယ်ပေါ့နော်ဆိုတော့ဟိုကျွန်တော်အမြင်ကတော့ခုန issue တွေတော့ရှိတာပေါ့နော်ဒီ issue တွေရှိလာလို့ဒီလိုလှုပ်တယ်ဆိုတော့မဟုတ်ပါဘူးခင်ဗျာပုံမှန်သူတို့လှုပ်ထုံးလို့မီးရတွေ့တဲ့ဥစ္စာမျိုးပဲရှိပါတယ်ခင်ဗျဟုတ်ကဲ့နှစ်ရှင်လည်းဒီလိုပဲလောက်ကြပါတယ်ဟုတ်ကဲ့
ဟိုဒီနေရာမှာပေါ့နော်ဟလာ credential comedy ကနေပြီးတော့အဲ့လာဟိုဘက်ကိုယ်စလေလားဒီဘက်ကိုယ်စလေလားဆိုတာကိုဟလာမဆွေးနွေးမဆုံးဖြတ်ဖို့အတွက်ပေါ့နော် defer လုပ်တာပေါ့ဟိုစိုင်းငံ့လိုက်တာပေါ့စိုင်းငံ့ဖို့အတွက်ကိုဟလာ American တရုတ် Russia နိုင်ငံတွေကညီနိုင်ထားတယ်ဆိုတဲ့သတင်းတွေလည်းခက်ပေါ်ပါတယ်အဲ့ဒါဟုတ်ပါသလားတမန်ကြီးဘယ်လိုသိထားပါလဲ
ဟိုကျွန်တော်တော့ comment ပေးတော့မပေးနိုင်ဘူးပေါ့နော်ဘာလို့လဲဆိုတော့ဒီလိုကိစ္စတွေကတော့ဟိုဒီ credential comedy အဖွဲ့ဝင်တွေကြားထဲမှာဆွေးနွေးညှိနှိုင်းပြီးတော့အတည်ပြုချက်ယူကြတဲ့ဥစ္စာဖြစ်တဲ့အတွက်ကြောင့်ပေါ့နော်သူတို့ကပြောတဲ့နိုင်ငံကြီးကြားမှာလည်းဆွေးနွေးကောင်းလဲဆွေးနွေးမယ်ဒီထက်ပိုပြီးတော့အခြားအဖွဲ့ဝင်တွေနိုင်ငံကြီးကြားထဲမှာလည်းဆွေးနွေးချိန်တည်တာတော့credential comedy အဖွဲ့ဝင်၉နိုင်ငံလုံးကတော့ဟိုဘာပြောဟိုစပါတော့ပုံစံမျိုးနဲ့တော့ဆွေးနွေးကြမယ်လို့တော့ဟိုကျွန်တော်ဟိုစအာယူဆပါတယ်ခင်ဗျအ
ဲ့တော့ဒီ credential comedy ၉နိုင်ငံထဲမှာဟလာဒီမြန်မာဒီမိုကရေစီရေးဘက်ကိုပို့ပြီးတော့အားပေးတဲ့နိုင်ငံကဟိုအ ਨੇ စုလားအများစုလားခင်ဗျ
ဟိုဒါတော့ပေါ့နော်ပြောရတော့ခက်တယ်ပေါ့နော်ဘယ်နိုင်ငံတွေပါလဲဆိုတဲ့ဥစ္စာလဲဆရာလဲသိတယ်ဆိုတော့လေပေါ့နော်ဆိုတော့အဲ့ဒီအဲမှာပါတဲ့နိုင်ငံတွေအနေနဲ့သူတို့နိုင်ငံတွေရဲ့ယက်တီချက်တွေသူတို့နိုင်ငံရဲ့ပြောကြားချက်တွေကိုအခြေပြုပြီးတော့ဘယ်နိုင်ငံကတော့ကျွန်တော်တို့ဟိုဆောက်ပေါ့နော်ဒီမိုကရေစီလမ်းစဉ်ကိုအားပေးအမြောက်ပြုနေတယ်ဘယ်နိုင်ငံကတော့ဟိုကျွန်တော်တို့ဒီမိုကရေစီလမ်းစဉ်နဲ့ပတ်သက်လို့ဟိုပေါ့နော်ဒီလိုပဲဟိုမတိဖာသာနေတယ်ဆိုတဲ့ဥစ္စာမျိုးလည်းရှိကောင်းရှိနိုင်တယ်လေเนาะအဲ့ဒါကတော့ဟိုဆရာတို့လည်းပို့တိမှဖြစ်တဲ့အတွက်ကြောင့်တော့ကျွန်တော်တို့ဒီခုလိုမျိုးအနေထားမှာပေါ့เนาะဟိုဆရာတို့ကျွန်တော်ဟိုတုံးတက်တော့မပေးခြင်းသေးပါဘူးခင်ဗျာဟုတ်တယ
်ကျေးဇူးပါခင်ဗျာနောက်ဆုံးတစ်ခွန်းလေးပါအဲ့တော့ဒီ credential comedy ကဟိုယတိပြတ်တစ်ခုမဟုတ်တစ်ခုဆိုတာမျိုးဆုံးဖြတ်တာမဟုတ်ပဲねအဲသူ့ရဲ့ဟလာဆုံးဖြတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်တယ်ဆိုတော့အနေထားကတမ်မတ်ကြီးတို့အတွက်ဟလာဟိုဒီမိုကရေစီရေးကိုဟိုလှုပ်ရှားနေတဲ့လူတွေအတွက်ဒါကအောင်ပွဲတရက်လို့တမ်မတ်ကြီးမှတ်ယူပါသလား
ဟိုကျွန်တော်ပြောလို့ရတာပေါ့နော်ကျွန်တော် report တင်တဲ့အထိတော့ခဏဟိုစောင့်ပြီးတော့မှပဲကျွန်တော်ဟိုစာ comment ပေးပြရစီလို့ဟိုကျွန်တော်ပြောပြရစီခင်ဗျာ
ဟုတ်ကျေးဇူးအများကြီးတင်ပါတယ်တမကြီ
းဟုတ်ကဲ့ပါကုညီမင်းဟုတ်ကဲ့များဟုတ
်မြမရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီအစီအစဉ်မှာမြမအမြဲတမ်းကိုယ်စားလှယ်တမကြီးဦးကျော်မိုးထွန်းကိုဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာ
ဒီလိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juju Channel 103ဒါမှမဟုတ် Timecom 6 Juju Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juju ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုစီတည်နှံတွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါတယ်เนา
ะမင်္ဂလာနံနက်ခင်းပြကြပါလိမ့်ခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American အသံကတနင်္လာနေ့မနေ့ခင်းအစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32လိုင်းနိုမီတာ49အပြင်လိုင်းလက်မီတာ190 kHz 5.5နဲ့ VOA ရဲ့ Facebook စာမျက်နှာကမှာကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်သွားမှာပါအရင်ဦးဆုံးတော့ကမ္ဘာနဲ့မြန်မာသတင်းမီဒီယာမြင်ကွင်းရဲ့အစီအစဉ်မှဖြစ်ပါလေအသက်ရှင်နေပေမဲ့ဘဝတည်နေခဲ့ရတဲ့ဒီတောင်ကိုရီးယားစစ်အာဏာရှင်ဟောင်းချွန်ဒူဝမ်ရဲ့သင်ခန်းစာဘယ်လိုယူသင့်ပါသလဲဆိုတာတွေကိုကိုပြည်သွေးနိုင်တဲ့မတ်အင်ဂျင်နိုင်တို့ကဆွေးနွေးတင်ဆက်ထားပါတယ်ဗျာ
အားလုံးမင်္ဂလာပါခင်ဗျာဒီကဘာကဘာမြန်မာမီဒီယာမြင်ကွင်းကန္တမှာတော့အသက်ရှင်နေပြီလေပေလူဖြစ်ခဲ့ရတဲ့တောင်ကိုရီးယားဆရာအနာရှင်ဟောင်းချန်ဒူဝမ်ရဲ့သင်ခန်းစာအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ကြည်သွေးနိုင်ပါတောင်ကိုရီးယားနိုင်ငံဆရာအနာရှင်ဟောင်းချန်ဒူဝမ်ဟာ2021ခုနှစ်နိုဝင်ဘာလ23ရက်နေ့ကအသက်90အရွယ်မှာကွယ်လွန်သွားခဲ့ပါပြီချန်ဒူဝမ်ဟာကိုရီးယားစစ်တပ်သူပတ်သင်17စင်တူဖြစ်ပါတယ်စစ်ဘိုလ်ချုပ်ဘဝနဲ့1989ခုနှစ်မှာအာဏာသိမ်းခဲ့ပြီးတော့1988ခုနှစ်အထိတောင်ကိုရီးယားနိုင်ငံကိုအုပ်ချုပ်ခဲ့တာပါအာဏာရှင်တွေရဲ့ထုံးစံအတိုင်းတိုင်းပြည်ကိုခတ်ကြမ်းကြမ်းနဲ့ရက်စက်စွာအုပ်ချုပ်ခဲ့လို့သူ့ကို Iron Fist လို့တောင်နာမည်ပေးကြပါတယ်တန်လယ်တီးနဲ့အုပ်ချုပ်သူဆိုပါတော့ချန်ဒူဝမ်ကွယ်လွန်ချိန်မှာကမ္ဘာသတင်းစာကြီးတွေကခေါင်းစဉ်အမျိုးမျိုးနဲ့အကျယ်တဝင့်ရေးသားကြတာကိုတွေ့ရပါတယ်။နယူးယောက်တိုင်းသတင်းစာကြီးကအာနာရှင်ဟောင်းချန်ဒူဝမ်အသက်90အရွယ်မှာကွယ်လွန်လို့ခေါင်းစဉ်ပေးပြီးရေးသားပါတယ်။ကမ္ဘာကျော် The Economist Magazine ကြီးကတော့ချန်ဒူဝမ်တည်ဆုံးခြင်းဟာတောင်ကိုရီးယားနိုင်ငံရဲ့သမိုင်းစာမျက်နှာတစ်ခုပြီးဆုံးသွားပြီလို့ခေါင်းစဉ်ပေးရေးသားပါတယ်။အဂျာဇီးယားသတင်းဌာနကတော့တောင်ကိုရီးယားရဲ့ဆက်အာနာရှင်ချန်ဒူဝမ်အသက်90အရွယ်မှာကွယ်လွန်ဆိုပြီးခေါင်းစဉ်ပေးတာ1989ခုနှစ်မှာအာဏာသိမ်းခဲ့တာကအစဒီမိုကရေစီလိုလားတဲ့ဆန္ဒပြပြည်သူတွေကိုချေမှုန်းတာအလဲသူ့ရဲ့ပိုင်ဆိုင်မှုတွေဆုံးရေးသားထားပါတယ်။အယ်ဂျာဇီးယားကအာဏာရှင်အောင်ရှာဒူဝမ်ရဲ့ပိုင်ဆိုင်မှုတွေကိုဖော်ပြထားရမှာတော့ငွေသားအနေနဲ့အမေရိကန်ဒေါ်လာ245တန်းနဲ့အိမ်အပါဝင်စည်းကမ်းပစ္စည်းတွေပိုင်ဆိုင်မှုကအမေရိကန်ဒေါ်လာ185.6တန်းရှိတယ်လို့ဖော်ပြထားပါတယ်။သူ့ရဲ့သားသမီးတွေနဲ့ဆွေမျိုးတွေဟာတောင်ကိုရီးယားနိုင်ငံရဲ့မြို့တော်ဆိုးဝပါဝင်အမေရိကန်ပြည်ထောင်စုမှာပါမြေနဲ့ဈေးကြီးတဲ့အိမ်ယာတွေပိုင်ဆိုင်ထားတယ်လို့ဆိုပါတယ်
။ချန်ဒူဝမ်ဟာ1989ခုနှစ်ဒီဇင်ဘာလမှာအာဏာသိမ်းခဲ့ပါတယ်။သူအာဏာသိမ်းပြီးတိတ်မကြခင်1980မေလမှာတော့ဒီမိုကရေစီလိုလားတဲ့ကြောင်းသားတပေါင်းကွဲကျော်ဟာနိုင်ငံတောင်ပိုင်းမှာရှိတဲ့ကွန်ဂျူးမြို့လမ်းမတွေပေါ်ထွက်လာကြပြီးဆန္ဒပြကြပါတယ်။အဲ့ဒီလိုကြောင်းသားတွေဆန္ဒပြတာကိုချန်ဒူဝမ်ကရက်ဆက်စွာတက်ဖြတ်ချေမှုန်းခဲ့တဲ့အတွက်ကြောင်းသား200ခန့်တိတ်ဆုံးခဲ့ပြီး1800ကျော်ဖမ်းဆီးခြင်းခံခဲ့ရပါတယ်။အဲ့ဒီလိုရက်ဆက်စွာတက်ဖြတ်ချေမှုန်းခဲ့ပေမဲ့လို့ချန်ဒူဝမ်ဟာကွန်ဂျူးလူတပ်ပွဲကိစ္စနဲ့ပတ်သက်ပြီးသူတိတ်ဆုံးချိန်ထိမှားပါတယ်။သူ့မှာတာဝန်ရှိပါတယ်လို့ဝန်မခံခဲ့ပါဘူး။ဒါပေမဲ့လို့ချန်ဒူဝမ်ရဲ့ဇနီးကတော့နိုဝင်ဘာလ28ရက်နေ့ကပြုလုပ်ခဲ့တဲ့ချန်ဒူဝမ်ရဲ့အတုပအခမ်းအနားမှာသူခင်ပွန်းရဲ့ရက်စက်တဲ့အုပ်ချုပ်မှုအောက်မှာနာကျင်ခဲ့ရတာတွေထိခိုက်ခံစားခဲ့ကြရတာတွေအတွက်မိသားစုကိုစားတောင်းပန်ပါတယ်လို့ပြောကြားခဲ့ပါတယ်။1989ခုမှာအာနာသိန်းကြီးသမရဖြစ်လာခဲ့တဲ့ချန်ဒူဝမ်ဟာ1989ခုနှစ်မှာကျောင်းသားတွေဥဆောင်တဲ့နိုင်ငံ့အဝေါ်စန်းကျင်ဆန္ဒပြပွဲတွေနဲ့ရင်ဆိုင်ရပြန်ပါတယ်။အဲ့ဒီဆန္ဒပြပွဲတွေရဲ့ဖျားကြောင့်ပဲဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပေးရပြီး1988ခုနှစ်ဖေဖော်ဝါရီမှာတော့သမရယာရုကနေစင်ပေးခဲ့ရပါတယ်။1988ခုနှစ်နိုဝင်ဘာလ17ရက်နေ့မှာတော့ချန်ဒူဝမ်ဟာသူ့ရဲ့လုပ်ရဲ့အားလုံးအတွက်ပြည်သူကိုဝင်ချတောင်းပန်ခဲ့ပြီး Tu anashi singa, ya yutare, nanga panangwidigu, jale pisapame, lukati pukebari, tamara yaruga, simbibi, nani ajama, pansi kayabi, now by ma, the aswesuji, kangayabari, tanguya goza chakuni, ogo lamaro, the ayunga, chandu wangu, a jindia chasamu, ana pisamu, nanga no tisa pamurine, Dayan Chama Kebari, Edilo Dayan Chama Kebime, Tangoya goes at Kunakuni, Dizemala Nasati Animaro, and Yoda Yinjasi Sisiya, Lunay Chamaguine, Didangani, Lumyao Kebari.
Tangoria and Najin Sanduan at the Maya, Yamanangan a little state of Vincent Sani, Lusuna Mare. Tangoa Sisa Dunguniga, the Marasha Duan in the Manangangu, Chichi Kilayo Kebari. Edi Chichi Kizin doing Aldubala Guyanima. Yangu Muma Chile Azani Bima Ma Luangu Bangu Chaji, Yakuria Nengaye, Bonquelu Janjingu Kangaya Bare. Bonquelu Jamuma, the Russian Dua, at the Vega Lumia Kebi Melu, 2 years when you play when you amyabia de Songaya Bare. Sandua Layole Bakere Chinga, Yamabi Malesi Anachin Uni when Osuni Jimba. Sandua Gama, 2 days ma, 2 years of an Nago Gomoza, do look when Yava did. Yamananga Anachinji Uni Wingaro, 2 days two years of an hour, swim you meeting Hari, the pair dam yiri, the Yakuma Sutane, 2 years midazu when you don't so lenswa, the Yakumayashi Jebabu. Anachinji was at the Yam Lapa gave Usuragu, Dujaya Maba, Tan Wigajusia Kong Labare.
Danepatalu Anachin Tiao ye, Sethe, Deni Api, Chanuwe, Chisinriga. Padres Gamia, Chanta Gebadlelu, American Pithausu, Washington DC Chesai, Woodrow Wilson Senaga, Tuteti, Uye Mu Hingu, Michiro, Akuluk, Yobare.
Anna Shinia, through Anna Yabu, Nino don't look at it, through Anna Tinabu, Nino don't look at it, and do and so in, a Quanju, Democracy, a year of on you, Yayas, General Pinet, Tapiat, Ningin are located, and also Yahayan, Tomido, General Tapiat, are located, look, Madania Popiare. I got Anna the Nebu Dread, Elo Yayas, Nibano, look at me, Eri Anna Shiniga, through it, Tashini, Boamale, Lukon de Cane, and yet the machine I woo, Shinian, the Ruare, Ludo, Pierre, and do a Jimmy Soile, and now buying Galarima, through and now buying Galarima, the Pitanio Piamido, Pisare, Tunin. Sao Yigaroma, Elisao go Luruga wine can quadari shide, attaching the red chimane mobile, general teeth on a chimane, edit the mind ye made you got two knuckle, mire, capi, like body, maybe look, general alo, mire.
The chua or chanduaha, yes, a janjoswa, ocho daughter, mamare, tabima do letter ma, time be see boy, you point you to the kevare, look, sort of got dead to do the shibare. Sita agune ana dinga, be do sandago, lily should be. Pidurigu Niban Nese Tapiate Anna Shinduya. At the Shinze Malete Lulu Pijayabi, Ludomatu Jababu. The Dwaga Yenle, Tasin Mizet the Mai, a Jay Majiga, Tajamagua, Line Umesuda, Say Anna Shian Shanduan Pisenduza, Attain Shapiata Lumibabi. Dumyata de Gutata Sudalumu, Tenganza Yuna Java.
အခုတော့တော်ရရှင်တွေတော်ရမြတ်မတော်ရဲ့အီးမေးလ်ကိုလည်းစာရေးပြီးတော့ပို့ကြတာလေးရှိပါတယ်ရှင်အေးစာတွေကိုကျွန်မပြန်ချပေးသွားချင်ပါတယ်မင်္ဂလာပါ
VOA Go Radio Gani Nothing Gera, Natal Kunigani, Natal the Say T-Bot. Now Internet Simpi Laro, Radio Ne, Wigayagani, February Tianima, Pianwebi,
internet မရရင် radio internet ရရင် facebook ကနေအမြဲနားဆင်ဖြစ်ပါတယ်သတင်းကဏ္ဍဆုံးဆုံးလင်းလင်းနဲ့မအေးသနာကျော်တင်ဆက်တဲ့မြန်မာပြည်မှာပေးစာမှာအစီအစဉ်မှာလဲလက်ရှိအခြေအနေတွေနဲ့ကိုက်ညီတဲ့သတင်းလေးတွေလွှင့်ပေးလို့ကျေးဇူးပါဗျာကျွန်တော်နှစ်ခုတောင်းဆိုချင်ပါတယ်ပထမတစ်ခုကဥအောင်ခင်ရဲ့မြန်မာရေး30ချက်နဲ့ဦးကျော်စံသာတို့ရဲ့မြန်မာရေး30ချက်တွေကို Facebook မှာဗီဒီယိုအပိုင်းသက်သက်ထပ်တင်ပေးပါအောင်ခင်ဗျာနောက်တစ်ခုကတော့ RCSS နဲ့ SSPP တာဝန်ရှိသူတွေကိုလက်ရှိအခြေအနေတွေအချင်းချင်းတင်းမာမှုတွေနဲ့ပတ်သက်လို့မိုင်းအင်ဂျင်နီယာဖြစ်ဖြစ်ကိုကျော်ကျော်သိန်းဖြစ်ဖြစ်အင်တာဗျူးပေးပါအောင်ဗျာသူတို့နှစ်ဦးအင်တာဗျူးတွေကတည်ကျင်တာတွေနဲ့ထပ်တူကြအောင်မေးနိုင်လို့ပါကျေးဇူးပါဗျာ
ကိုနေသူရိမင်းမြန်ရဲ့အစီအစဉ်မှာမေးပေးဖို့ပြောလာပါတယ်ဟုတ်ကဲ့သူတို့ကိုပြောပြပါမယ်ရှင်။ဒါနဲ့ကျမတို့ video ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးဦးအောင်ခင်မြမရေးသုံးသက်ချက်နဲ့ဦးကျော်ဇန်သားရဲ့မြမရေးသုံးသက်ချက်တို့ကိုလည်း Facebook မှာ video ပိုင်းနဲ့တက်တက်တင်ပေးပါဆိုလို့သူတို့အစီအစဉ်တွေကကျမတို့ radio မှာထုတ်လွှင့်တဲ့အစီအစဉ်လေးဖြစ်ပါတယ်။အကြောင်းမလို့ video နဲ့တင်ပေးဖို့ video ကျမတို့ဒီ video အစီအစဉ်မဟုတ်ပါဘူးနော်။အခုသူတို့အစီအစဉ်တွေကိုကိုနေသူရင်တို့ရုံးမြင့်တန်ကြားကလည်းကြည့်နေလို့ရတယ်ဆိုတော့ကျမတို့ကဒီ radio on television ဆိုပြီးတော့ကျမတို့ radio ထုတ်လွှင့်ချက်ကိုရုပ်မြင်သံကြားမှာထုတ်လွှင့်ပေးတာဖြစ်လို့ပါ။ဒါကြောင့်မို့ကျမတို့သတင်းကြေညာတဲ့သူတွေ live ထုတ်လွှင့်ပေးတာတွေကိုမြင်နိုင်ပါတယ်။ဒါမဲ့လည်းခုနကတော့ကျမပြောသလိုပဲဟိုဦးအောင်ခင်မြမအရေးသုံးသက်ချက်နောက်ပြီးတော့ဒီ Angel Johnson တိုင်းမြမအရေးသုံးသက်ချက်နောက်တစ်ခုကျမရဲ့ဒီမြမပြည်ကပေးစာများဒီလိုအစီအစဉ်တွေကတော့ကျမတို့ radio တက်တက်အတွက်ဖန်တီးတဲ့အစီအစဉ်တွေဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ဒီအစီအစဉ်ဒီမှာဆိုရင်တော့ဗီဒီယိုမရှိပါဘူးရှင်။ဒါကြောင့်မို့ဗီဒီယိုကိုတက်တက်တင်ပေးလို့မရပါဘူး။ဒါပေမဲ့လည်း Facebook မှာတော့ဒီအစီအစဉ်ဒီကိုပြန်ပြီးနားထောင်လို့ရပါတယ်နော်။ဒါနဲ့ကျမတို့ဗီဒီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်ဒီကိုရေဒီယိုရောရုပ်မြင်သံကြားအစီအစဉ်တွေကိုပါလူလူမိတ်ဆွေဆိုတဲ့ရုပ်သံလိုင်းကနေအချိန်မရွေးဖမ်းယူကြည့်ရှုနိုင်တာအားလုံးသိပါရဲ့နော်ဒီမှာကိုကျော်မင်းထွန်းဆိုတဲ့သောရရှင်ကလူလူမိတ်ဆွေရုပ်သံလိုင်းကိုဘယ်လိုဖမ်းရမလဲလို့မေးလာပါတယ
်မင်္ဂလာပါ VOE ကျွန်တော်က VOE ကိုရေဒီယိုကနေမနေ့တိုင်းအမြဲနားထောင်နေကြပါ VOE အဖွဲ့သားအားလုံးကိုစိတ်နှပြချမ်းသာချမ်းသာကြပါစေ VOE နဲ့ RFA ကနေထုတ်လွှင့်နေတဲ့လူလူမိတ်ဆွေအစီအစဉ်ကိုPSI ဆက်ကနေကြည့်လို့ရနိုင်တယ်လို့သိရပါတယ်။ကြည့်လို့ရအောင်ဘယ်လိုလိုင်းထည့်ရမလဲဆိုတာမသိလို့ပါ။ဗီဒီယိုကနေလိုင်းထည့်နည်းပြင်ညာပေမဲ့မမှတ်မိတော့ဖုန်းနဲ့အတန်ဖမ်းထားပါတယ်။အတန်ကမကြည့်တော့အဆင်မပြေဘူး VOE ရေ။ဒါကြောင့်အဆင်ပြေမယ်ဆိုရင်လူလူမိတ်ဆွေရုပ်တန်လိုင်းကိုလိုင်းထည့်နည်းလေးပုံလေးနဲ့ပြပြဒါမှမဟုတ်စာနဲ့ပေးဖို့ကူညီပါအောင် VOE ရေ။ကျေးဇူးမမေ့ပါဘူးနော်။VOE ရဲ့အကူအညီကိုစောင့်နေပါမယ်
။ဟုတ်ကဲ့ကိုကျော်မင်းထွန်းရေဘလို့ line ထည့်ရမလဲမေးလာလို့ line ထည့်ပုံကိုတော့ကျွန်မလုံးဝမသိတာပါ။ဒါပေမဲ့ line တွေကိုပြန်ပြီးတော့ပြောပြပေးနိုင်ပါသေး။ line ထည့်နည်းကြုံကြတာလဲကြားလိုက်တယ်လို့ဒီတော်ရရှင်ပြောလာလို့ကျွန်မစိတ်ထင်တော့ line တွေကိုဘလို့ရိုက်ပြီးထည့်ရမလဲဆိုတာထက် line number တွေကိုပြန်သိကျင်တယ်လို့ယူဆမိပါသေး။ကျွန်တော်တို့လူထုမိတ်ဆွေရုပ်တန် line ကိုဖမ်းယူကြည့်ရှုကျင်နေဆိုရင် UTL set 70B Asia Pin Juru channel number က101ဒါမှမဟုတ်ရင်လဲ Tiger 6 Juru channel number က123ဖြစ်ပါလိမ့်ရှင် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကိုကျွန်မ download frequency လို့ဘာလို့ပေါ်တော့အဲ့ဒါကိုကျွန်မ online ကပို့ပေးလိုက်ပါမယ်ကျွန်မတို့ VOE အဓိကပင်မ internet ဆာမျက်နှာဖြစ်တဲ့ bamis.voenews.com ဆိုတဲ့ကျွန်မတို့ရဲ့ internet ဆာမျက်နှာမှာလည်းတွားကြည့်နိုင်ပါသေးအဲ့ကျွန်မတို့ရဲ့အဓိကပင်မ internet ဆာမျက်နှာကိုရောက်ပြီဆိုရင်ဒီထိတ်ဆုံးမှာကို radio နဲ့ရုပ်သံအချက်လက်များဆိုတဲ့နေရာလေးရှိပါတယ်။အဲ့နေရာလေးကိုတွားနှိပ်လိုက်တာနဲ့ကျွန်မတို့လူလူမိတ်ဆွေအစီအစဉ်ကနေထုတ်လွှင့်ပေးတဲ့အစီအစဉ်စရာနောက်ပြီးတော့ကျွန်မတို့ရဲ့ဒီလူလူမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုနိုင်တဲ့ခုနကတော့လူလူဖမ်းယူမှုအသေးစိတ်အချက်လက်တွေကိုကျွန်မတို့ရေးပြီးတော့တင်ထားပေးပါရစေ။ဖမ်းယူကြည့်ရှုမှုအဆင်ပြေပါစေလို့ဆုတောင်းပါတယ်။ကျွန်တော်မြန်မာနိုင်ငံရနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုယ်ဝိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးရေးသားလာကြတဲ့စာရီတွေကတချို့ကိုလည်းဆက်ပြီးဖော်ပြပေးကြပါတယ်ရှင်။ပြည်သူတွေအလုံးငတ်နေကြပါပြီလို့ရေးလာတဲ့တော်ရရှင်ကတော့
VOE ရေးပြည်သူတွေငတ်နေကြပါပြီဗျာ။စစ်အာဏာသိမ်းမှုကြီးရဲ့နောက်ဆက်တွဲဆိုးကျိုးကြီးတွေပေါ်ရှိတာလေးတွေထုတ်ရောင်းကြပေါင်ကြနှံကြချမ်းမြေလေးတွေပိုင်းဖြတ်ရောင်းကြ ရောင်းစရာပေါင်းစရာမရှိသူတွေကတောင်းစားကြဖြစ်နေကြပါပြီ။ဒါတွေဟာလက်တလုံးအစဉ်ပြေကြပြီမဲ့ရေရှည်မှာမဖြစ်နိုင်ပါဘူး။စီဝါကြီးတွေကလည်းအကြီးအကျယ်ကြာစင်းနေတယ်လို့တနေ့တနေ့ဈေးဥမပေါက်တဲ့နေ့တွေထောင်ဝင်ချက်ဖို့လောက်ရာကနန်းချက်ဖို့လောက်ပဲရောင်းရတဲ့အခြေခံဈေးတွေပဲကြောင်းတွေပိတ်ထားတော့ပိုဆိုးပါတယ်။ကုန်စည်နှုန်းတွေကလည်းခေါင်ခိုက်အောင်တက်နေပါပြီ။ဒီလိုသာနိုင်ငံရေ
အကောင်းကိုမဖော်ပြပါနဲ့ဆိုပြီးဒီသောရရှင်ရေးလာတာပါနောက်ထပ်သောရရှင်တရားကတော့မင်္ဂလာပါမယိတနာကျောင်းတဲ့တကွာဗျူရီဝိုင်းတော်သူဝိုင်းတော်သားရီအားလုံးဘေးရန်ကင်းဝေးပြီးကျန်းမာကြပါစေကျွန်တော်ကတော့ကချင်တိုင်းနာအောင်ပထမ်းဖြစ်ပါတယ်ဆိုပြီးတော့သူရဲ့နိုင်ငံရေးအမြင်ကိုခုလိုမျိုးလွတ်လွတ်လပ်လပ်ရေးပြလာပါတယ်မင်္ဂလာပါမယိတနာကျောင်းတဲ့တကွာဗျူရီဝိုင်းတော်သူဝိုင်းတော်သားအားလုံး ီသားတွေကိုမတရားဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်တာအခုမှမဟုတ်ပါဘူးဗမာတပ်မတော်ရဲ့အခုလိုမျိုးလူသားမဆန်စွာဖမ်းဆီးညှဉ်းပန်းနှိပ်စက်တာကျွန်တော်တို့ဒိုင်းနာဒေသတွေမှာဟိုးလွတ်လပ်ရေးမရခင် BIA ခေမာဆာလာခေနာဝတာနာဖခေကနေယနေ့ဒီတိုင်းမှာအခုလိုမျိုးတပ်မတော်ရဲ့လူသားမဆန်မှုကိုမျိုးပြနေဗမာဒိုင်းနာတွေပါထိတွေ့ခံစားကြရတဲ့အတွက်ကြံဗမာမဟုတ်တဲ့ဒိုင်းနာတွေကိုကိုချင်းစာနာမိကြမယ်လို့ညွှန်လင်းပါတယ်မျိုးပြနေဗမာတွေကအခုမှခံစားကြရတာပါကျွန်တော်တို့ဒိုင်းနာတွေကခေအဆက်ဆက်ခံစားခဲ့ကြရတာပါ
အခုလိုမျိုးစစ်ဆိုးရရဲ့ဒီရရဲ့ဆက်ဆက်ဖိနှိပ်မှုတွေကိုခံနေရတာအခုမှမဟုတ်တော့ပါတဲ့မြန်မာတွေအခုမှသိလို့ပါကျွန်တော်တို့တိုင်းသားဒေသတွေမှာဖြစ်နေတာကြားလာပါပြီဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါဒီတစ်ခါမှတော့မြန်မာပြည်တနယ်တပြားလူတွေအားလုံးတက်တေဖြစ်နေကိုယ်တိုင်ကြုံတွေ့လိုက်ရရင်ဆိုတော့လည်းပြောနေကြပါရဲ့နော်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရရချင်ပါတယ်ရှင်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်family@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOE မြန်မာပိုင်းသတင်းရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ Messenger ကစာတွေ၊ Facebook က comment တွေကိုတင်းင်းရီတင်ညာတိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOE မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။လင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOE Internet စာမျက်နှာနဲ့ဖုန်းပေါ်က VOE App မှာတွားပြီးတော့နားထောင်နိုင်ပါသေး။ကျမတို့ရဲ့ App နာမည်ကတော့ VOE Bambies ဖြစ်ပါသေး။ကျမတို့ Internet စာမျက်နှာလိပ်စာက bambies.voenews.com ဖြစ်ပါသေး။စမိုက်အေးတန်နာကြပါ။ VOE ကိုလည်းစာရေးကြပါဦးနော်။ဒါရစနေအားလုံးရှင်လန်းချမ်းသာကြပါစေရှင်။
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ရအပြီးမှာတော့မညညိုလွင်တင်ဆက်မဲ့သတင်းတွေကတုဒ္ဒအစီအစဉ်မှာလောင်စာဆီနဲ့ပတ်သက်တဲ့အကြောင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ဒီနေ့ကမ္ဘာကြီးမှာလူသားတွေခီးသွားလာရင်လည်း
ကုန်ပစ္စည်းကူတန်းရောင်းဝယ်ရေးလုပ်ငန်းတွေမှာဓာတ်ဆီဆိုတာကအဓိကအရေးအပါဆုံးခန္ဓာမှာရှိနေတာပါဒီလိုအရေးပါတဲ့ဓာတ်ဆီဈေးအတက်အကျကကမ္ဘာခီးစွားလုပ်ငန်းတွေနဲ့ကုန်ပစ္စည်းစီးမှုလုပ်ငန်းရှင်တွေမှာရိုက်ခတ်မှုရှိပြီးကုန်ပစ္စည်းစီးနှုန်းအတက်အကျတွေကလည်းဒီအပေါ်မှာအများကြီးမြင်နေရဖြစ်ပါတယ်အခုလိုလူနေမှုစနစ်မှာအရေးပါတဲ့အကြောင်းအရာတစ်ခုဖြစ်တဲ့ဓာတ်ဆီဒီဇယ်ဆီလေယာဉ်ဆီစတဲ့ဆက်သုံးဆီတွေကိုကမ္ဘာပြည်နိုင်ငံတွေကအများဆုံးထုတ်လုပ်နေလဲဆိုတာကိုလေ့လာကြည့်မယ်ဆိုရင်တော့အခုနောက်ဆုံးတင်ပြထားတဲ့အချက်လက်တွေအရတော့ကမ္ဘာမှာဆက်သုံးဆီအများဆုံးထုတ်လုပ်နေတဲ့နိုင်ငံကအမေရိကန်ပြည်အောင်စုဖြစ်ပါတယ်အမေရိကန်ပြည်အောင်စုဟာပြီးခဲ့တဲ့နှစ်ကတစ်နှစ်ကိုဆက်သုံးဆီစီပေပါ12တန်းကျော်အထက်မှာထုတ်လုပ်မှုရှိပါတယ်အမေရိကန်ပြည်အောင်စုမှာရှိတဲ့ Alaska, Texas, မြောက်ဒါကိုတာနယူးမက္ကဆီကိုနဲ့အိုကလာဟိုမာပြည်နယ်တွေကနေအများဆုံးထုတ်ပေးနေတာဖြစ်ပါတယ်။ရုရှားနဲ့ဆော်ဒီအာရေဗျကတော့ကမ္ဘာ73စီထုတ်လုပ်မှုဒုတိယအများဆုံးနေရာတွေမှာရှိပါတယ်။ဆော်ဒီအာရေဗျနိုင်ငံဟာကမ္ဘာမှာ73စီအရန်တူလောင်ထားမှုအများဆုံးနိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဒီနိုင်ငံတွေလိုပဲကမ္ဘာမှာ73စီအများဆုံးထုတ်လုပ်တဲ့တခြားနိုင်ငံတွေကတော့ကနေဒါ၊တရုတ်၊အီရတ်၊အာရဗ်စော်ဘွားများပြည်အောင်စု၊ဘရာဇီး၊အီရန်နဲ့ကူဝိတ်နိုင်ငံတွေဖြစ်ပါတယ်။ဒီလိုကမ္ဘာနေရာဒေသအနှံ့ရေနံစိမ်းဖက်တဲ့နိုင်ငံတွေကနေ73စီတွေကိုထုတ်လုပ်လိုက်တဲ့အခါဘယ်နိုင်ငံတွေကအများဆုံးသုံးစွဲနေတာလဲဆိုတာကိုကြည့်ရင်တော့ထုတ်ကုန်73စီအလုံးရဲ့60ရာခိုင်နှုန်းကို American ပြည်အောင်စု၊တရုတ်၊အိန္ဒိယ၊ဂျပန်၊ရုရှား၊ Saudi Arabia ၊ Brazil ၊တောင်ကိုရီးယား၊ Germany နဲ့ကနေဒါနိုင်ငံတွေကအသုံးပြုကြတာဖြစ်ပါတယ်ဒီ73စီအများဆုံးသုံးတဲ့10နိုင်ငံထဲမှာအမေရိကန်ပြည်အောင်စုကတော့သုံးစွဲမှုထိတ်ဆုံးနိုင်ငံဖြစ်ပါတယ်။ကမ္ဘာ73စီထုတ်လုပ်မှုအားလုံးရဲ့20ရာခိုင်နှုန်းကိုအမေရိကန်ပြည်အောင်စုကသုံးတာပါ။အာဆီယံနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံဟာ73စီအများဆုံးသုံးစွဲတဲ့နိုင်ငံဖြစ်ပါတယ်။အဲဒီနောက်မှာတော့စင်ကာပူ၊ထိုင်း၊မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့ရှိနေတာပါ။73စီတွေကိုထုတ်လုပ်ရောင်းချတဲ့နိုင်ငံတွေအကြောင်းလေ့လာပြီးတဲ့နောက်ထုတ်လုပ်ရောင်းချတဲ့ကုမ္ပဏီကြီးတွေဘက်ကိုလေ့လာကြည့်မယ်ဆိုရင်တော့ Saudi Arabia က Saudi Aramco, American ပြည်အောင်စုက Exxon Mobil, Chevron, Netherlands နိုင်ငံက Shell, တရုတ်နိုင်ငံက PetroChina စတဲ့ကုမ္ပဏီကြီး၅ခုဟာ73စီထုတ်လုပ်မှုလုပ်ငန်းမှာအကြီးအမားဆုံးကုမ္ပဏီကြီးတွေပဲဖြစ်ပါတယ်ဒီလိုထုတ်လုပ်လိုက်တဲ့73စီတွေထဲမှာလူတွေအများဆုံးနေ့စဉ်မရှိမဖြစ်လိုအပ်တဲ့ဓာတ်ဆီကိုဝယ်ယူအသုံးပြုကြတဲ့အခါဘယ်နိုင်ငံတွေကဓာတ်ဆီဈေးနှုန်းအသက်သာဆုံးလဲဆိုတာကိုနောက်ဆုံးရအချက်လက်တွေကိုကြည့်မယ်ဆိုရင်တော့ကမ္ဘာမှာဓာတ်ဆီဈေးနှုန်းအသက်သာဆုံးနိုင်ငံတွေကဗင်နီဇွဲလား၊အီရန်၊အန်ဂိုလာ၊အယ်ဂျီးရီးယားနဲ့ကူဝိတ်နိုင်ငံတို့ဖြစ်ပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့မလေးရှားနိုင်ငံကဓာတ်ဆီဈေးအသက်သာဆုံးဖြစ်ပါတယ်။ဓာတ်ဆီဈေးအကြီးဆုံးကတော့ဟောင်ကောင် Central African Republic Netherlands Norway နဲ့ဂျိမန်တို့ဖြစ်ပါတယ်။အာဆီယံနိုင်ငံထဲမှာစင်ကာပူနိုင်ငံကတော့ဓာတ်ဆီဈေးအကြီးဆုံးပဲဖြစ်ပါရဲ့ရှင
်။အခုတခါတော့ထူးခြားစံပြသတင်းများအစီအစဉ်ကိုကိုငိမ့်ရန်နဲ့မက်ခင်ဖြူတွေတို့ကပြောပြကြမှာဖြစ်ပါတယ်ဗျာ။
အမေရိကန်သိပ္ပံပညာရှင်တွေဟာစဘာပထမဆုံးကိုဘာသာမျိုးပွားနိုင်တဲ့ဆက်ရုပ်တမျိုးကိုစီထွင်လိုက်ပါတယ်။ဒီနိုဘောလိုနာမည်ပေးထားတဲ့ဒီဆက်ရုပ်အသေးလေးတွေဟာတန်းစီလောက်ပဲရှိပြီးတော့ AI ဉာဏ်ရည်တုနည်းပညာနဲ့ဖားရကောင်ရဲ့ဆဲတွေကိုတုံပြီးဖန်တီးချတာပါ။ဗမောက်တက္ကသိုလ် Tufts တက္ကသိုလ်နဲ့ Harvard တက္ကသိုလ်တို့ကပါဝင်တဲ့သိပ္ပံပညာရှင်အဖွဲ့ကရှာဖွေတွေ့ခဲ့တာဖြစ်ပါတယ်။ဒီတက်ရှိဆက်ရုပ်ကလေး Xenobot ဟာဖားရရတဲ့ဆဲရပေါင်းများစွာကိုစုစည်းပြီးတော့ကလေးတွေအဖြစ်မွေးထုတ်ပေးနိုင်တာပါ။အဲဒီဆက်ရုပ်ကမွေးလာတဲ့ကလေးတွေကလည်းဆက်ပြီးတော့မျိုးပွားသွားနိုင်ပါတယ်။ဗီဒီယိုဂိမ်းတွေက Pac-Man အကောင်လေးနဲ့တူတဲ့ Xenobot ဆက်ရုပ်လေးကို AI ဉာဏ်ရည်တုနည်းပညာကဒီဇိုင်းထွင်ဖန်တီးခဲ့တာဖြစ်ပြီးတော့အဲဒီပုံစံဟာပိုးပြီးတော့မျိုးပွားနိုင်စွမ်းလည်းရှိပါတယ်။ဒီဆက်ရုပ်မျိုးပွားနည်းဟာလုံးဝအစစ်ဖြစ်ပြီးတက်ရှိတရဝါတွေအပင်တွေမျိုးပွားတဲ့နည်းနဲ့လည်းမတူဘူးလို့ Vermont တက္ကသိုလ်ကကွန်ပျူတာသိပ္ပံပညာရှင်တဦးကပြောပါတယ်။အနာဂတ်မှာဒီ Xenobot ဆက်ရုပ်လေးကိုစေတင်ညာရက်ပိုင်းဆက်ရမှာအသုံးပြုဖို့ရည်ရွယ်ပေမဲ့လည်းတကယ်လက်တွေ့မှာတော့တင်းကျပ်တဲ့အစည်းအဝေးတွေနဲ့ရင်ဆိုင်ရဖို့ရှိပါတယ်။အကြောင်းကတော့သတိစံတကောင်ရဲ့ဆဲကိုအသုံးပြုထားတာကြောင့်ပါ။အခုလိုတွေးဆချက်ကိုတော့ပြီးခဲ့တဲ့တနင်္လာနေ့က Proceedings of the National Academy of Sciences PNAS Channel မှာဖော်ပြထားပါရဲ့ရှင်။
ပြင်းထန်တဲ့ဒဏ်ရာအနာတွေကိုအဝေးကနေစောင့်ကြည့်စစ်ဆေးနိုင်မဲ့ Smart Party တမျိုးကိုစင်ကူနိုင်ငံကသုတေသီတွေကြီးထွင်လိုက်ပါတယ်။ဒီ Smart Party ကိရိယာကြောင့်ဆရာဝန်ရှိကိုလူကိုယ်တိုင်သွားပြစရာမလိုတော့ပါဘူး။အကြည့်အောင် Party မှာအာယုံခံကိရိယာတွေထည့်သွင်းထားတာကြောင့်ဒီ Party ကအနာကထွက်လာတဲ့အရေးတွေကိုလေ့လာပြီးသတင်းအချက်လက်တွေပေးပို့နိုင်တာပါ။အနာရဲ့အပူချိန်ဘက်တီးရီးယားအမျိုးအစား pH ပါဝင်မှုနဲ့အနာကရောင်နေသလားစတဲ့အချက်တွေကို15မိနစ်အတွင်းပေးပို့ဖို့အတွက်စင်ကာပူအမျိုးသားတက္ကသိုလ်ကသိပ္ပံပညာရှင်တွေကတီထွင်လိုက်တာပါ VK လို့နာမည်ပေးထားတဲ့ဒီပက်တီးဟာအချက်အလက်တွေကို smartphone app ကနေတဆင့်ဆရာဝန်ရှိပေးပို့နိုင်တာပါဆရာဝန်ကဒီထက်အချက်အလက်တွေကိုပို့ပြီးလိုချင်ရင်တော့အနာရဲ့အရေးကိုရယူပြီးဓာတ်ခွဲကန်းကိုပို့ရမှာပါအဲ့ဒီဓာတ်ခွဲကန်းကိုပို့တဲ့နီးလန်းကနိုင်အနေငယ်သို့မဟုတ်ရက်အနေငယ်ကြာနိုင်ပါတယ်အခု smart party ကတော့အနာရဲယောဂပိုးဝင်နေသလားဆိုတာကိုမြန်မြန်သိစေနိုင်မှာပါအခုလောလောဆယ်တော့ခြေထောက်သွေးမလျှောက်တာကြောင့်ဖြစ်တဲ့အနာတွေကိုစောင့်ကြည့်ဖို့အတွက်စမ်းသပ်နေပြီးစီးကြိုကြောင့်ဖြစ်တဲ့ခြေထောက်အနာတွေကိုလည်းစောင့်ကြည့်နိုင်ဖို့အတွက်ညွှန်မှန်းထားပါတယ်ခင်ဗျာ
အင်းရနိုင်ငံအလဲပိုင်းမဒရာပရာဒိရှ်မြို့ကကျောင်းဆရာတယောက်ဟာအာဂရာမြို့ကကဘာကျော် church မှာအဆောက်အုံပုံစံတူအသေးစားအိမ်တစ်လုံးကိုသူ့စနီးအတွက်ဆောက်ပေးလိုက်ပါတယ်။ church မှာအဆောက်အဦအတိုင်းအချိုးကိုက်အရွယ်အစားသေးထားတဲ့အိမ်ထဲမှာအိတ်ခမ်းလေးခန်းနဲ့စားကြီးခန်းအပြင်စနီးတွေရဲ့တောင်းဆိုချက်အရာတရားထိုင်တဲ့အခန်းကိုလည်းထည့်သွင်းထားပါတယ်။အဖြူပေါင်းမိုးနဲ့အတွင်းပိုင်းမှာတော့ရွှေရောင်ခြေသထားပြီးအလှဆင်ထားတဲ့သူ့ရဲ့အိမ်ဟာ1632ခုနှစ်ကမဂိုအေဂရစ်ဘုရင်ကြီးရှာဂျဟန်ကသူ့မိဖုရားကိုမြုပ်နှံဖို့အလို့သမားပေါင်း2000ကျော်သုံးပြီးစကင်ကျောက်တွင်နဲ့စောက်ထားတဲ့ကဘာကျော်အဆောက်အဦးကြီးရဲ့ပုံစံတူဖြစ်ပါတယ်။ Touch မဟာအဆောက်အဦးကိုကိုယ်တိုင်သွားရောက်ခဲ့တယ်လို့အင်တာနက်ကဓာတ်ပုံတွေအတိုင်းအချိုးကိုက်အင်ဂျင်နီယာတွေနဲ့စောက်လုပ်တာဖြစ်တယ်လို့အိမ်ပါရှင်ကျောင်းဆရာအာနန်ပရာကက်ချောက်စီကပြောပါတယ်။ကဘာကျော် Touch မဟာအဆောက်အုံဟာအိန္ဒိယနိုင်ငံသမိုင်းမဂုအေဂရီရဲ့မိဖုရားပေါ်ထားတဲ့မြစ်တာတင်ဂေတသမိုင်းဝင်အထိမ်းအမှတ်အဆောက်အဦးဖြစ်တယ်လို့နှစ်စဉ်ခီးတဲ့ခုနှစ်တန်းလောက်လာရောက်လည်ပတ်တဲ့နေရာလည်းဖြစ်ပါတယ်။အခုကျောင်းဆရာချုပ်စီသူ့စနီးအတွက်ပုံစံတူစောက်ဖို့ဒေါ်လာ2,600လောက်ကုန်ကျခံခဲ့ရပြီးအနောက်ဘန်ကောကပြည်သူ့ကပညာရှင်တွေနဲ့အိန္ဒိယနိုင်ငံတဝန်းကစောက်လို့ရေးပညာရှင်တွေကိုခေါ်ယူခဲ့ရပါတယ်ရှင်။
ကိုညင်းညမ်းစီစဉ်တင်ဆက်တဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာကျွန်တော် VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ရန်ကုန်တိုင်းချင်းမြင်တိုင်းမြို့နယ်တွင်ခြေစင်ပါလ9ရက်တနင်္ဂနွေနေ့မနေ့ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့ကလူစုခွဲတာမှ12ဦးဖမ်းဆီးခဲ့ကြောင်းဒဏ်ရာရသူ3ဦးရှိပြီး2ဦးကစိုးရိမ်ရကြောင်းဒဏ်ရာရသူတွေကိုစစ်ဆေးရုံပို့ထားတယ်လို့စစ်ကောင်စီကသတင်းထုတ်ပါတယ်ဖမ်းဆီးထားသူတွေကိုအမှုဖွင့်ရေးယူမယ်လို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်လူ12ဦးဖမ်းဆီးခံရတယ်ဆိုတာကို NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကလည်းဖော်ပြထားပေမဲ့ထိခိုက်ဒဏ်ရာရမှုတိုက်စုံးမှုနဲ့ပတ်သက်လို့တော့အရေးအတွက်ဖော်ပြမထားပါဘူးရှင်။ရန်ကုန်မြို့မှာတနင်္ဂနွေမနေ့ပိုင်းဆက်အနာသိမှုဆန့်ကျင်တဲ့ငြိမ်းချမ်းစွာဆန္ဒပြပွဲကိုစစ်တပ်ဘက်ကကြင်ကြံတန်းတန်းဖြိုခွဲခဲ့မှုကိုဆန့်ကျင်တဲ့အနေနဲ့ရန်ကုန်မန္တလေးပါဝင်ဒေသတချို့မှာဤမျိုးစုံနဲ့ဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နာယကကြီးဦးတင်ဦးကငြိမ်းငြိမ်းချမ်းချမ်းဖြစ်စီလိုကြောင်းမြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမြောက်လှိုင်ကိုပြောပါတယ်မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမြောက်လှိုင်ကတနင်္ဂနွေနေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နာယကကြီးဦးတင်ဦးကိုနေအိမ်မှာတွားရောက်တွေ့ဆုံတာဖြစ်ပါတယ်ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ဟာအခုဆိုရင်နိုင်ငံပေါင်း40ကိုပြန့်နှံ့နေပြီဖြစ်ပြီးအမေရိကန်ပြည်ထောင်စုပြည်နယ်50ထဲမှာ16ပြည်နယ်မှာဖြစ်ပေါ်နေပါတယ်။ဒါပေမဲ့လည်း Omicron မျိုးကွဲဟာကူးစက်ခံထားရသူတွေရဲ့ကျန်းမာရေးကိုဘယ်လောက်ထိခိုက်စေသလဲဆိုတာကမသေးချာသေးတဲ့အကြောင်းအမေရိကန်အစိုးရကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်အတမိုင်းဆိုင်ရာရုပ်တမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Nick Afanoff တို့ဖြစ်ကြပါတယ် BOA ရဲ့တင်းနာနေမနေ့ခင်အစီအစဉ်တွေကိုကျွန်တော်တို့ Facebook ကရော YouTube စာမျက်နှာကပါတင်ဆက်ပေးခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးတဲ့လုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ BOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာThank you.
This program has come to you from the Voice of America, Washington.